ရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်ပြန်လည်အခြေချခွင့်မပေးရေးရခိုင်ပြည်နယ်စစ်တွေမြို့မှာဒီကနေ့ဆန္ဒပြကြပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုခိုးဝင်ဘင်္ဂလီတွေလို့သုံးနှုတ်တဲ့ဆန္ဒပြပွဲကိုတော့ဖုံးတော်ကြီးတွေကဦးဆောင်ခဲ့ကြပါတယ်။ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးတွေတိလရှင်တွေနဲ့လူတွေအပါအဝင်လူပေါင်း300လောက်ပါဝင်ခဲ့ကြတဲ့ဒီကနေ့ဆန္ဒပြပွဲကိုရဲတပ်ဖွဲ့ကလုံခြုံရေးရယူပေးခဲ့ပြီးငြိမ်ငြိမ်ချမ်းချမ်းပြီးဆုံးသွားပါတယ်။တိုင်းရင်းသားကမန်နီအဖြစ်အတူအယောင်လုပ်ပြီးဘင်္ဂလီတွေကိုနိုင်ငံသားစီစီရေးကထုတ်ပေးတယ်လို့ဆန္ဒပြသူတွေကစွပ်စွဲပြီးကန့်ကွက်ကြပါတယ်။မောင်နှောတောင်ပိုင်းမှာဘင်္ဂလီတွေမထားဖို့ခိုးဝင်ဘင်္ဂလီတွေကိုအစိုးရဘက်ကအရေးယူဖို့ဆန္ဒပြသူတွေကတောင်းဆိုကြတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာအများစုနေထိုင်ကြတဲ့မွတ်စလင်တွေကသူတို့ကိုသူတို့ရိုဟင်ဂျာတွေအဖြစ်ခံယူကြပေမဲ့ဒေသခံရခိုင်တွေဘက်ကရောမြန်မာအစိုးရကပါရိုဟင်ဂျာတွေအဖြစ်အသိအမှတ်မပြုပါဘူး။ဒီကနေ့ဆန္ဒပြပွဲမှာလည်းရိုဟင်ဂျာတွေကိုဘင်္ဂလီတွေအဖြစ်သုံးနှုန်းခဲ့ကြပါတယ်။ရိုဟင်ဂျာတွေကိုလက်မခံရေးဆန္ဒပြကြတဲ့အပြင်မောင်နှောခရိုင်အတွင်းမှာမွတ်စလင်ဘာသာဝင်လူငယ်တွေကိုကျောင်းဆရာမခံဖို့ကိုလည်းဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်ရှင်။